ဦးမြင့်ကျော်ရှင်ဒီနေ့ဒီသတင်းမီဒီယာကောင်စီနဲ့တိုင်းရင်းမီဒီယာတွေတွေ့ဆုံပွဲမှာဗားရီများအဓိကထားဆွေးနွေးပြပါလဲရှင
်တိုင်းသားမီဒီယာတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲပေါ့နော်အဓိကပြောမယ်ဆိုရင်တော့သူတို့ရဲ့သတင်းရအဝင်နဲ့ပတ်သက်တဲ့အခက်အခဲတွေနောက်ကတော့တိုင်းသားမီဒီယာတွေရဲ့ယက်တီရေးလို့အခက်အခဲမျိုးတွေတိုင်းသားမီဒီယာတွေသတင်းသမားတွေရဲ့လုံခြုံမှုဘေးရနေခင်းချင်းချင်းရေးလို့အဲ့လိုအပိုင်းတွေ၃ပိုင်းလောက်ကိုကောင်းကျင်နဲ့ခွဲပြီးတော့ဆွေးနွေးပြကြတယ်အဲ့ဒီဆွေးနွေးတဲ့အကြောင်းအရာတွေထဲမှာကောင်စီကလုပ်ပေးနိုင်တဲ့အပိုင်းတွေလည်းရှိနိုင်တယ်တချို့ကကျန်းကျန်းရေးဝန်ကြီးဌာနတို့အစိုးရတို့တက်ဆိုင်အဒေသနရအစိုးရတို့အဲ့အမျိုးတွေကိုပြောဆိုရမယ့်ကိစ္စအပိုင်းတွေကိုလည်းကောင်စီကအဲ့အရာတွေအတန်းယူတာပြီးတော့တက်ဆိုင်အစိုးရတို့ကျန်းကျန်းရေးဝန်ကြီးဌာနတို့ကိုပြောပေးဖို့တိုက်တွန်းပေးဖို့အဲ့လိုမှတ်တမ်းတင်ပြီးဆက်ပြောသွားပေးမှာပေါ့နော
်ကောင်စီအနေနဲ့ကူညီနိုင်တယ်ဆိုတာကြတော့ဘယ်လိုအပိုင်းတွေလဲရှင
်ဟိုမှာကောင်စီကအခုတချို့တော့ဟိုအသုံးစိတ်တွေထဲမှာမီဒီယာဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့အသုံးစိတ်တွေရှိတယ်အတိုင်းသားမီဒီယာတွေရဲ့သင်တန်းလိုကိစ္စမျိုးတွေနောက်တော့သတင်းချဲနယ်ပြည်ပိုင်ခွင့်နဲ့ပတ်သက်လို့ပြည်နယ်တိုင်းတွေကမီဒီယာသမားတွေသူတို့တွေရဲ့အကြံဉာဏ်ချက်တွေသူတို့တွေဒီကနေ့ပတ်သက်တဲ့ဟာတွေသိချင်အောင်သိပညာပေးတာမျိုးတွေအဲ့လိုမျိုးဟာမျိုးတွေကဒါကောင်စီကလုပ်ပေးနိုင်တဲ့ဟာလောလောဆယ်ကောင်စီရဲ့တစ်နှစ်တာသုံးစိတ်တွေထဲမှာလည်းတချို့ဟာအဲ့ဒီအတွက်ဖယ်ထားရရှိတော့အဲ့လိုမျိုးလှုပ်ရှားမှုတွေပုံမျိုးတွေနဲ့ပတ်သက်တဲ့အပိုင်းတွေလုပ်နိုင်မှာပေါ့နော်
ဟုတ်ကဲ့ရှင်ပြီးတော့တက်ဆိုင်ရာအစိုးရတွေပြည်ထောင်စုအစိုးရတွေကတိုင်းရင်းသားမီဒီယာတွေကိုကူညီနိုင်မယ်ဆိုတာမျိုးอ่ะရောဘယ်လိုအပိုင်းမျိုးဖြစ်နိုင်မလဲရှင
်ဟိုတိုင်းရင်းသားမီဒီယာတွေကိုပြည်နယ်နဲ့တိုင်းနယ်မှာတချို့တော့ပြည်ကျိုင်းဝန်ကြီးဌာနရဲ့ကိုပေါ်ကသတင်းစာတိုင်းရှိတဲ့မျိုးလိုမျိုးမှာသူတို့ရဲ့စာဆောင်တွေခေရွေးပုံနှိပ်ပေးနိုင်နေဆိုရင်သူတို့ရန်ကုန်တို့လိုမန္တလေးတို့လိုအဲ့လိုမျိုးကြီးတွေကိုပို့ရတဲ့ချိန်နဲ့လူနဲ့အဲ့ဒါတွေဆက်သွားမှာပေါ့နော်နောက်တစ်ခါတော့ဟိုဒေသနာဆိုင်ရာကြော်ညာလိုမျိုးသူကဌာနအလုပ်ခေါ်စားလိုပဲဖြစ်တဲ့ခုခုညာနဲ့ဆိုင်တဲ့ကြော်ညာလိုမျိုးတွေကိုအဲ့ဒီဒါမှရှိတဲ့တိုင်းသားမီဒီယာတွေကိုအစိုးရကဆက်ဆံပေးပြီးထည့်တာပေါ့နော
်။ခါ
ချင်းဝင်ပေးပြီးထည့်တာမျိုးတွေ။အဲ့ဒါမျိုးတွေလုတ်ပေးဖို့ဆိုတဲ့ဟာမျိုးကြံပြုတ်ကြလို့မျိုးတွေအခုဒီနေ့ဆွေးနွေးပွဲကဖတ်လာတာမျိုးတွေရှိတယ်ပေါ့နော်။
အဲ့တော့ဒီတိုင်းသားမီဒီယာတွေရဲ့အဓိကလိုအပ်ချက်ပေါ့နော်။သူတို့ရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေကလောလောဆယ်မှာပေါ့။ဘာတွေပါလဲရှင်
။သူတို့ပြောတဲ့ဟာတွေမှာသတင်းချက်လက်ရယူတဲ့အခါမှာမီဒီယာအကြီးသေးခွဲခြားဆက်ဆံခံရတဲ့မျိုးတွေရှိတယ်လို့ပြောတယ်။နောက်တစ်ခုကတိုင်းသားမီဒီယာတွေရဲ့တက်တန်းနုနယ်သေးတယ်သူတို့မှကျွမ်းကျင်တဲ့သတင်းတောက်တွေသတင်းသမားတွေရဖို့ခက်ခဲရှိတယ်အဲ့ကျွမ်းကျင်တဲ့သူတွေဖြစ်လာဖို့အတွက်သင်တန်းတွေပေးဖို့အတွက်ပေါ့နော်စောင့်ဆောင်ရေးနှစ်နေပိုင်းနေအဲ့အမျိုးတွေရှိတယ်နောက်စီးပွားရေးကရေရှည်ရပ်တည်နိုင်ဖို့အတွက်စီမံချက်ချပြီးတော့လုပ်နိုင်တာတွေအားနည်းတယ်အဲ့အမျိုးတွေကသူတို့အတွက်လည်းတော်တော်မြင်ဆိုင်နေရတဲ့ချိန်ပေါ့မို့
ဟုတ်ကဲ့ရှင်အဲ့တော့ဒီနေ့တက်လာတဲ့တိုင်းရင်းသားမီဒီယာစုစုပေါင်းဘယ်လောက်လောက်ရှိပါလဲရှင
်အားလုံးလူအနေနဲ့ဆို28ဦးလောက်ရှိတယ်ပေါ့နော်ဖွဲ့စည်းအနေနဲ့ဆိုရင်20ကျော်ရှိပါတယ
်ဟုတ်ကဲ့ရှင်ဒီလိုမျိုးတိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးတိုးတက်လာခြင်းအပြင်ပေါ့နော်ဒီမြန်မာမီဒီယာလောကအတွက်ဘယ်လိုအကျိုးရှိမယ်လို့ဦးမြင့်ကျော်အနေနဲ့ခန့်မှန်းမိပါလဲရှင
်တိုင်းသားဒေသတွေရဲ့သတင်းချက်လက်တွေကိုတိုးရတွေရောတန်တဲ့ဒေသမှာနေတဲ့ပြည်သူလူထုတွေရောသိဖို့လိုတယ်ပေါ့နော်တိုင်းသားဒေသတွေမှာဖြစ်တဲ့အကြောင်းအရာတွေကိုသတို့တွေကသာလင်ပို့ပြီးတော့အသေးစိတ်တင်ပြနိုင်တယ်ပေါ့နော်တိုင်းနိုင်ငံလုံးတိုင်းတာနဲ့ရေးသားနေတဲ့ထုတ်လွှင့်နေတဲ့မီဒီယာတွေကြတော့တိုင်းသားဒေသတွေတို့ကိစ္စအသေးတယ်လို့သူတို့ယူဆရင်သူတို့ဖော်ပြမှာမဟုတ်သူတို့မှလည်းစာမျက်နှာအေးလောက်မရှိတော့အဲ့ဒီအကြောင်းအရာတွေအဲ့ဒီသတင်းချက်လက်တွေကသီးသင်းရဲ့သားနဲ့တိမ်မြုပ်နေတာရှိတယ်မပေါ်ပြနိုင်တာရှိတယ်ဆိုတိုင်းသားမီဒီယာတွေဖွံ့ဖြိုးလိုက်ရင်ဒီဒေသန္တရမှာရှိတဲ့အစိုးရရောဖွဲ့စည်းတွေရောအားလုံးရဲ့တာဝန်ခံမှုလည်းမြင့်တက်လာနိုင်တယ်နောက်ဆိုလူတွေရဲ့ခံစားနေရတဲ့ကိစ္စတွေရောခက်ခဲတွေရောပြဿနာတွေရောအောင်မြင်မှုတွေကိုပို့ပြီးသိလာနိုင်တော့လူမှုဖွဲ့စည်းမှာပို့ပြီးတော့တိုးတက်လာနိုင်တာပေါ့နော
်ဟုတ်ကဲ့ပါရှင်အဲ့တော့ဒီနေ့သတင်းမီဒီယာကောင်စီနဲ့တိုင်းသားမီဒီယာတွေတွေ့ဆုံပွဲကနေပြီးတော့ရရှိခဲ့တဲ့အကြီးမားဆုံးရလဒ်ကိုပြောမယ်ဆိုရင်ဘာများဖြစ်မလဲရှင
်ဒီနေ့ပွဲရလဒ်ကတော့သူတို့ရဲ့အခက်အခဲတွေကိုသတင်းမီဒီယာကောင်စီနေနဲ့သေးသေးတိတိပပတည်ရတယ်နောက်ခုကတော့အဲ့ထဲမှာကောင်စီနေနဲ့လုပ်ပြနိုင်တဲ့ဟာရောတခြားသောတက်ဆိုင်တဲ့အဖွဲ့အစည်းတွေကိုလည်းပြန်ပြီးတော့လက်ဆင့်ကမ်းပြီးတော့တိုက်တွန်းပြောဆိုပေးနိုင်မယ်အဲ့ဒီဟာအဓိကရရရလတ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါရှင်ဦးမြင့်ကျော်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့